န်နိုင်ငံသားမှာနျူကလ িয়ার စစ်ပွဲဖြစ်မဲ့အရေးကိုဟန်တားချဖို့အတွက်ပါကစ္စတန်ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။ကက်ရှမီးယားမှာလူမစုရအများမထွက်အမိန့်ကိုရုပ်သိမ်းလိုက်ရင်တွေးချောင်းဆီလာနိုင်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အမရမ်ခန်းကကုလသမဂ္ဂအထွေထွေမူလာကမှပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့9ရက်နေ့ကစပြီးတော့အိန္ဒိယအစိုးရကသူတို့ထိန်းချုပ်ထားတဲ့ကက်ရှမီးယားပြည်အချမ်းမှာကာဖျူအမိန့်ထုတ်ထားပြီးတော့အဆက်အသွယ်ကိုဖျက်တောက်ပြီးမှောင်ချထားတာဖြစ်ပါတယ်။အိန္ဒိယအစိုးရကဂျမ္မူးနဲ့ကက်ရှမီးယားကိုဖွဲ့စည်းပုံအရပြည့်ရထားတဲ့အထူးအဆင့်အတန်းကိုရုပ်သိမ်းလိုက်တဲ့အတွက်မွတ်စလင်အများစုနေထိုင်ရာအဲ့ဒီဒေသရဲ့အခြေအနေဟာတနည်းတခြားဆိုးဝါးလာနေပြီးတော့အိန္ဒိယပါကစ္စတန်နဲ့နိုင်ငံချမ်းမှာတင်းမာမှုတွေမြန်မာလာစေခဲ့တာဖြစ်ပါတယ်။တခုခုဖြစ်ခဲ့ရင်တော့အကောင်းဆုံးကိုမျှော်လင့်ထားပေမဲ့အဆိုးဆုံးတစ်ခုတော့ပြင်ဆင်ထားကြပါလို့လည်းပါကစ္စတန်ဝန်ကြီးချုပ်ကပြောကြားခဲ့တာပါ။ကက်ရှမီးယားကိစ္စဟာပါကစ္စတန်နဲ့နိုင်ငံဆိုင်ရာပြဿနာလို့အိန္ဒိယဘက်ကခံယူထားပေမဲ့ဆွေးနွေးညှိနှိုင်းတဲ့ကိစ္စကိုတော့ငြင်းဆန်ထားပါတယ်
။ဒါတော့ဒီနေ့ကလည်းပြည်နိုင်ငံအထက်အမေရိကန်တို့ရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့် Islamic State တိုက်ခိုက်ရေးသမား19ဦးတေဆုံးသွားကြောင်း Africa တိုက်ဆိုင်ရာ American တပ်ဌာနချုပ် Africom ကကြေညာခဲ့ပါတယ်။အခုတိုက်ခိုက်မှုက American တပ်ဖွဲ့တွေကလေပြားနိုင်ငံ Mazrut မြို့အနောက်တောင်ဘက်မှာရှိတဲ့အကြမ်းဖက်အဖွဲ့အဖွဲ့ပေါ်ဒီလာတွင်တတိယအကြိမ်မြောက်လေကြောင်းကတိုက်ခိုက်မှုဖြစ်ပါတယ်။ဒီကနေ့ကတိုက်ခိုက်မှုမှာတော့ IS တွေ17ဦးတေဆုံးခဲ့ပြီးနောက်တစ်ခုမှာတော့10ဦးတေဆုံးခဲ့တယ်လို့ Africom ကပြောပါတယ်။လေပြားအစိုးရနဲ့ညီနိုင်ပြီးအခုလိုတိုက်ခိုက်မှုတွေကိုလှုပ်ဆောင်ခဲ့တာဖြစ်ပြီးအပြစ်မဲ့လေပြားပြည်သူတွေကိုအနေနဲ့ပြုမဲ့အကြမ်းဖက်သမားတွေလေပြားနယ်ပြည်ထဲမခိုးလုံနိုင်ဖို့အခုလိုတိုက်ခိုက်ခဲ့တာလို့ American ရေတပ်ဗိုလ်ချုပ် KD Buck ကပြောပါတယ်။လေပြားနိုင်ငံအတွင်းလုံခြုံရေးအခြေအနေရုံရင်းပျက်စီးနေတာဟာ IS အဖွဲ့နဲ့ဆက်နွယ်နေတဲ့စစ်သွေးကြောင့်လေပြားနိုင်ငံတောင်ပိုင်းကအုပ်ချုပ်မှုကင်းမဲ့တဲ့ဒေသတွေအတွင်းဝင်ရောက်နိုင်စေခဲ့ပါတယ်။လေပြားအစိုးရလက်အောက်ခံတပ်ဖွဲ့တွေနဲ့လေပြားမျိုးသားစစ်တပ်ကောင်းဆောင်ခလီဖာဟာဖတာရဲ့တပ်တွေကြားတိုက်ခိုက်မှုတွေဖြစ်ပေါ်နေခဲ့ပြီးတိုက်ပွဲတွေကြောင့်မြို့တော် Triple မြို့နဲ့အနီးအနားမြို့တွေမှာလူရပေါင်းများစွာတေဆုံးခဲ့ရပါတယ်။မကြာသေးခင်ကလတွေအတွက်မှာလေပြားအရသားနဲ့စစ်သားတွေတိုက်ခိုက်တပ်ဖြတ်ခံရရမှာ IS အဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပါတယ်ခင်ဗျာ။